Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA မြန်မာပိုင်းရဲ့2020ခုနှစ် February လ25ရက်နေ့ကြာတာပြည်နေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ Line to meter 3240 48တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူထားတာကိုစန့်ကျင်တဲ့အနေနဲ့ American ပြည်တော်စုရောက်မြန်မာတွေကဒီနေ့တချို့မှာဆန္ဒပေါ်ထုတ်ခဲ့ကြပါတယ
်။ကျွန်တော်တို့ကတော့ပြည်အနာရှင်ပြတ်သုံးသွားရေးပြည်အနာရှင်ပမာဒီမှာနောက်ထပ်ဘယ်တော့မှမပေါ်လာတဲ့အမျိုးပြည်အောင်ကျွန်တော်တို့တည်ရွယ်တယ်။မြို့ကတော့ဒီမိုကရေစီရရှိရေးဆိုတဲ့အပေါ်မှာအဖြစ်ခံပြီး
ဆန္ဒပြပွဲမှာပါဝင်သူ ABSDF တပ်ဖွဲ့မှောင်းဦးမူတာပြောသွားတာပါ။ဒီကြောင်းနဲ့အတူရေကောက်ပွဲထပ်လို့ရေးလမ်းကြောင်းနဲ့အင်ဒိုနီးရှားကဂျောင်းဝင်ညှိနှိုင်းမယ်ဆိုရင်လုံးဝလက်မခံကြောင်းကို CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာကပြောတဲ့အကြောင်းမြန်မာနိုင်ငံမှာလက်တလောအခြေအနေတွေနဲ့ပတ်သက်လို့လူမှုစုဝေးလှုပ်ရှားမှုပုံစံနဲ့မြန်မာစစ်တပ်ရဲ့အကျိုးစီးပွားပုံစံတွေဟာအရင်ကနဲ့မတူဘဲနဲ့ပြောင်းလဲနေပြီလို့လေလာသုံးသပ်သူတဦးကပြောတဲ့အကြောင်းစာရာရီကနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ဥကျော်စန္တာရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့တပတ်အတွင်းအားကစားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကြော်တာပရင်းနေမနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေတာကြောင့်ကိုဗစ်ကာယောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုထိခိုက်မှာစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။
Today, the UN team in Myanmar says it is gravely concerned that the recent events will jeopardize the COVID-19 vaccination effort that is underway.
မနက်မှာကိုဗစ်ရောဂါကာဝေးဆေးထိုးမယ်အမျိုးသားအဆင့်စီမံကိန်းတစ်ခုကိုအခိုင်အမာပြင်ဆင်ရေးဆွဲထားပြီးမယ်မကြာသေးရင်ကကြုံရတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအလွန်အမင်းစိုးရိမ်နေကြတဲ့အကြောင်းဗိုလ်ထုနေသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂထွေရင်မှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရက်ရှာပြောဆိုလိုက်တာပါစံဝိုင်လာ32ရက်နေ့အထိကျန်းမာရေးဝန်ထမ်းစုစုပေါင်း 35,000 ကိုကာကွယ်ဆေးထိုးပေးပြီးဖြစ်ကြောင်းလဲမြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအရသာဆွေးရောက်ကိုဖျက်ရှားပြီးအာဏာသိမ်းလိုက်တာကြောင့်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေတာပါစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေအနုနည်းနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာကျမ်းမာရေးဝန်ထမ်းတွေလည်းပါဝင်လာကြတာကြောင့်ကျမ်းမာရေးခန္ဓာအပေါ်ဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုလူညွေးတပ်ဖွဲ့တွေနှိမ်နင်းရမှာကလေးငယ်တွေပါထိခိုက်ဒေဆုံးနေတဲ့ပေါ်ကုလသမဂ္ဂကထပ်မံတရီပြေးလိုက်ပါတယ်။ဆန္ဒပြဝဲတွေမှာကလေးတွေပေါ်လူညွေးတပ်ဖွဲ့တွေအင်အားအလွန်ကျုံအသုံးပြုနေတဲ့ပေါ်ကလေးငယ်များရေးပေါ်ရန်ပုံငွေဖွဲ့ UNICEF အနေနဲ့အလွန်အမင်းစိုးရိမ်ကြောင်းဘူရူနီကထပ်မံပြောဆိုလိုက်တာပါ။ပြည်ကလေးတင်းလာနေတုန်းကကချင်ပြည်နယ်မြချင်းနားမြို့မှာလူငယ်တွေတပ်ဖွဲ့တွေလက်ချက်ကြောင့်ကလေးငယ်တူအပြင်းထန်ဒဏ်ရာရခဲ့တယ်လို့၅နှစ်အရွယ်ကလေးငယ်တူကလည်း၄ခွနဲ့ပြစ်ခတ်ခံခဲ့ရတာကြောင့်ဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်။ပြည်ကလေးစင်နေမှာတုန်းကလည်းမန္တလေးမြို့မှာလူငယ်တွေတပ်ဖွဲ့တွေလက်ချက်နဲ့ကလေးတူတိစုံခဲ့တာပါ။လူငယ်တွေတပ်ဖွဲ့တွေအနေနဲ့ကလေးငယ်တွေနဲ့လူငယ်တွေကိုကောက်ွယ်ဆောက်ရှောက်ဖို့နဲ့အကြမ်းဖက်မှုကိုရှောင်ကျဉ်ပြီးထိန်းသိမ်းဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်။ကလေးတွေငယ်ခွေရေးများဆိုင်ရာကုလသမဂ္ဂသဘောတူညီချက်စာချုပ် CRC နဲ့2019ခုနှစ်မြန်မာနိုင်ငံကလေးတွေငယ်ခွေရေးများဆိုင်ရာဥပဒေအရအနှင့်ထားတဲ့ခွေရေးတွေအားလုံးကိုတာဝန်ရှိသူတွေစောင့်ထိုင်းလိုက်နာဖို့လဲထပ်မံတရီပေးထားပါတယ်မြန်မာနိုင်ငံမှာဒီလဆန်းကပဲအယက်သားဆွေရကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအဝန်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေပြီးဆန္ဒပြလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေအင်အားသုံးဖြိုခွင်းမှုတွေကြောင့်ထိခိုက်ဒေဆုံးသူတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုစစ်တပ်နဲ့ရောဖက်ရှားခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်နဲ့ပါဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်
။ Indonesia akan terus melanjutkan komunikasi dengan semua pihak.
မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုသက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုသွားမှာဖြစ်ကြောင်းလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi ကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြောဆိုလိုက်တာပါ။ မြန်မာစစ်တပ်ကအာဏာသိမ်းပြီးဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ပေးထားတဲ့ဦးဝနမောင်လွင်နဲ့ဗဒုနေကထိုင်းနိုင်ငံဒွန်မောင်းလေးစင်းမှာတွေ့ဆုံရမှာတော့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်နေတဲ့အကြောင်းနဲ့သူတွက်တန်ရုံမဖြစ်အောင်ထင်းထင်းထင်းထင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရွေးကောက်ပွဲအနေနဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆွေးနွေးရမှာလဲအလားတူအင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်တွေကိုပြောဆိုခဲ့တဲ့အကြောင်းလဲသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့သဘောထားတွေကိုတိုက်ရိုက်တင်ပြနိုင်အောင်ထိုင်းနိုင်ငံကတစ်ဆင့်မနက်ပံနေပြည်တော်ကိုတွားရောက်ဖို့မူလကစီစဉ်ထားတာကိုတော့ရွှေ့ဆိုင်းထားတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်မလေးရှားနိုင်ငံထိန်းသိမ်းစခန်းတွေကမြန်မာနိုင်ငံသားတထောင်ကျော်ကိုနေရက်ပြန်ပို့လိုက်တဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဒုက္ခစရီကပြောဆိုလိုက်ပါတယ်နေရက်ပြန်ပို့မဲ့စီစဉ်ကိုဆိုင်းငံ့ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားအာဏာပိုင်တွေကပြန်ပို့ဖို့ဆုံးဖြတ်ခဲ့တာစိတ်ပြည့်စရာဖြစ်ရတဲ့အကြောင်းညှဉ်းပန်းနှိပ်စက်မှုနဲ့လူမဆန်တဲ့အပြုအမူတွေကိုတားဆီးရေးဆိုင်ရာအထူးကိုယ်စားလှယ်နေစ်မဲဆာရွှေ့ပြောင်းလူသမားဆိုင်ရာဖိလစ်ဂွန်ဇာလက်မော်ရဲလစ်တို့ပါဝင်ကုလသမဂ္ဂထူးခိုးဆိုတဲ့ခုနှစ်ယောက်ကဗိုလ်ထုနယ်မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါမလေးရှားအာဏာပိုင်တွေအင်္ဂါနေ့တုန်းကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား1086ယောက်မှာအုတ်ထင်းသူမပါတဲ့ကလေးတွေအသက်3နှစ်အထိငယ်ရွယ်သူတွေပါဝင်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူခွေချိုးပေါက်ခံရမှုကြီးကြီးပြင်းပြင်းဖြစ်ပွားနေတဲ့အကြောင်းကုလသမဂ္ဂလူခွေကောက်စီမှာပါတင်ပြထားတဲ့အခြေမျိုးမှာနေရပြန်ပို့ခံရသူတွေအန္တရာယ်ဖြစ်မှာကိုစိုးရိမ်နေတဲ့အကြောင်းလည်းပြောဆိုထားပါတယ်ကလေးတွေကိုမိသားစုနဲ့ဒုက္ခရပြထားတာမျိုးမလုပ်သင့်သလိုသူတို့အတွက်ကြိုးရှိမှရှိဆိုတာကိုယ်တိုင်မဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမှာနေရပြန်ပို့တာမလုပ်သင့်တဲ့လုပ်ရဖြစ်ကြောင်းလည်းကုလသမဂ္ဂကျွမ်းကျင်သူတွေကပြောဆိုထားပါတယ်မလေးရှားနိုင်ငံကထိန်းသိမ်းစခန်းတွေမှာလူရဆင့်နေပေမဲ့နေရမပြန်နိုင်သေးသူတွေပါဝင်ကိုဗစ်ကရောဂါကာလတောက်တင်နေသူတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေကြားညှိနှိုင်းပြီးနေရပြန်ပို့နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေမတိမငြိမ်ဖြစ်နေချိန်မှာနေရပြန်ပို့မယ့်စီစဉ်တွေကိုစိုက်ထားဖို့လူခွင့်ရလှရှားမှုတွေကတောင်းဆိုနေကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Net Price ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်ဖို့တဲ့ပေါ်စိုးရိမ်နေတဲ့အကြောင်းဗိုလ်ထုနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြိုရေအမေရိကန်တန်ကချက်တပရီနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အမြတ်တူပါရန်ကုန်မြို့ရှိအင်ဒိုနီးရှားနဲ့ထိုင်းတန်ယုံတွေရဲ့အပြင်ဘက်မှာဒါဇင်ပေါင်းများစွာသောဆန္ဒပြသူတွေဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာစုရောက်ရှိခဲ့ကြပါတယ်။အာဏာသိမ်းယူတာနဲ့ပတ်သက်ပြီးတော့အကြက်တဲတွေပေါ်ပေါက်နေတာကြောင့်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်လိုက်တဲ့နိုင်ငံရေးဝန်ကြီးကအင်ဒိုနီးရှားနိုင်ငံနဲ့စကားပြောဖို့အတွက်ထိုင်းနိုင်ငံကိုတွားရောက်နေတာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းယူမှုကိုစန့်ကျင်သူတွေကလမ်းပေါ်ထွက်ဆန္ဒပြနေချိန်မှာစစ်စိုးရအသစ်ဖွဲ့ဝင်ဝန်ကြီးဦးဝနမောင်လွင်ပထမဦးဆုံးနိုင်ငံကြီးစင်လည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဥဆောင်သူအဖြစ်နဲ့မြန်မာအချက်အလက်ကိုဖြည့်ရှင်းမှုအားထုတ်မှုတစ်ရက်ဖြစ်နိုင်ငံရေးဝန်ကြီးရက်တိုမာဆူဒီဟာဥနာမောင်လွင်ထိုင်းနိုင်ငံရေးဝန်ကြီးဂျွန်ပရာမိုဝန်နီတို့နဲ့တွေ့ဆုံမှုအတွက်ဘန်ကောက်မြို့ကိုဗုဒ္ဓဦးနေကရောက်ရှိလာတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံရေးပြောခွင့်ရတန်နီဆာဂရန်ကတော့ဥနာမောင်လွင်နဲ့အင်ဒိုနိုင်ငံရေးဝန်ကြီးတို့ဗုဒ္ဓဦးနေကတွေ့ဆုံခဲ့ကြတာကိုတယ်လီဖုန်းမက်ဆေ့ချ်ကတစ်ဆင့်အတည်ပြုထားပါတယ်အင်ဒိုနီးရှားနိုင်ငံရဲ့အခုလိုတွစ်ဆုံမှုဟာအာဏာသိမ်းယူမှုပေါ်တရားဝင်အနှင်းနာမျိုးဖြစ်မြန်မာတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပြီးနိုဝင်ဘာလရွေးကောက်ပွဲရလဒ်ပေါ်မှာပဲထောက်ခံကြကြောင်းအခုလိုပြောဆိုပါရစေ။
ကျမတို့ထိုင်းနိုင်ငံကိုရောက်နေရတဲ့အကြောင်းလေးအားကျမတို့နိုင်ငံကမတတ်မှတ်ထားတဲ့စစ်ကောင်စီကဆက်ရထားတယ်။ဝနောက်မောင်ကတကယ်တော့ဒီထိုင်းနိုင်ငံကိုတွားရောက်ပြီးအင်ဒိုနီးရှားဆန်အမတ်တွေထိုင်းနိုင်ငံရှားနိုင်ငံတကာရေးဝန်ကြီးတွေနဲ့ဆက်ဆံမှုကရှိရပါတော့။ဒါမျိုးထိုင်းတဲ့အတွက်ထိုင်းနိုင်ငံအနေနဲ့ဒါမျိုးလည်းလက်ခံအားပေးမလုပ်တဲ့မအောင်သူ့အနေနဲ့လည်းစစ်တပ်ကိုအားပေးရရင်မလုပ်တင်တော့ပါဘူးဆိုတော့ဒီမှာတော့ထိုင်းနိုင်ငံကမြန်မာတောင်းပါရင်လည်းတွားရောက်ပေါ်ထွက်
ဂျနီဗာမြို့အခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မတ်ကြီးဦးမြင့်သူရာထူးကနှုတ်ထွက်သွားတယ်လို့အမည်မဖော်လိုတဲ့နိုင်ငံသားရေးဌာနအရာရှိသူက VOA ကိုအတည်ပြုပြောဆိုပါရတယ်။ ဒီလိုယာဒူကနှုတ်ထွက်စာတင်ပြီးမကြခင်မှာပဲသူ့ကိုမြန်မာနိုင်ငံကိုပြန်လဲခေါ်ယူတဲ့နေရာရွှေ့ပြောင်းတဲ့စာလဲထွက်လာတယ်လို့သိရပါတယ်လူမှုကွန်ရက်တွေမှာပြန့်နှံ့လာတဲ့နိုင်ငံသားရေးဌာနရုံးစာထဲမှာတော့တမ်မတ်ကြီးဦးမြင့်သူကိုနိုင်ငံသားရေးဌာနရုံးကိုပြန်လဲရွှေ့ပြောင်းပြီးထုတ်ပြန်လာတာကိုတွေ့ရပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးမျှဝေရေးအစီအစဉ်အရဂါနာနိုင်ငံဟာပထမအဦးဆုံးကိုဗစ်ကာကွယ်ဆေးပေးပို့မှုကိုလက်ခံရရှိပါပြီဂါနာနိုင်ငံရဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့ကိုယ်စားလှယ်Annie Claire Duffy ကဒါအတမိုင်းဝင်ပြည့်ရတခုပြည့်အခုလို့ပြောပါတယ
် Today we are at the Kotoka International Airport in Accra in Ghana
ဒီမှာကျမတို့ကဂါနာနိုင်ငံ Accra မြို့ရဲ့ Kotoka နိုင်ငံတကာလေဆိပ်ကိုရောက်ရှိနေပြီဒါတကယ်တမိုင်းဝင်ပြည့်ရတခုလည်းဖြစ်ပါတယ် COVID ထောက်ပံ့ရေးအစီအစဉ်ကတဆင့်ပထမအတုပ် COVID ကာကွယ်ဆေးတွေကိုဒီကနေ့လက်ခံရရှိမှာဖြစ်လို့အမတန်ကိုပျော်ရွှင်မိပါတယ်လို့ပြောဆိုသွားပါတယ်ဩစတြေးလျတက္ကသိုလ်တော်အက်စရာဇနကာကာကွယ်ဆေး6သိန်းကိုတည်ဆောင်လာတဲ့လေယာဉ်ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေကမြို့တော်အက်ခရာကိုရောက်ရှိလာတယ်လို့ WHO နဲ့ UNICEF တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီကာကွယ်ဆေးကိုအိန္ဒိယခြေဆိုင် Saran Institute ကထုတ်လုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဂါနာနိုင်ငံကိုပေးပို့တဲ့ကာကွယ်ဆေးဟာ WHO ဦးဆောင်တဲ့ COVAX နဲ့ Alution Bill and Melinda Gates တို့ရဲ့ The Vaccine Alliance တို့ရဲ့အစီအစဉ်နဲ့ဝယ်ယူရရှိခဲ့တာဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေရဲ့အကူအညီနဲ့ကာကွယ်ဆေးတွေကိုဝယ်ယူပြီးနိုင်ငံအားလုံးစီကိုမြန်မာတက်တာဖြန့်ဝေဖို့စီမံကိန်းတည်းရလည်းဖြစ်ပါတယ်။ American သမ္မတ Joe Biden ကလည်းဒီ COVAX အစီအစဉ်အတွက်ပြီးခဲ့တဲ့ပတ်ကဒေါ်လာ4ဘီလီယံလူတန်းဖို့ကတိပြုထားခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်း WHO ကကာကွယ်ဆေးလုံးရည်2ဘီလီယံနီးပါးနဲ့ကတိပြုရတဲ့အလူရှင်တော်များစီကသဘောတူညီမှုတွေရထားပြီးလို့ထုတ်ပြန်ကြေညာခဲ့ပါတယ်။တချိန်သာထိုးနိုင်ရတဲ့ COVID ကာကွယ်ဆေး Johnson & Johnson ဟာဘေးကင်းပြီးတော့ရောဂါကာကွယ်နိုင်တယ်လို့ American ကဆုံးဖြတ်ပြီးနောက်ပိုင်းကာကွယ်ဆေးထောက်ပံ့မှုတွေမြင့်တက်လာဖို့ရှိနေတာပါ။American စားစာနဲ့စီးပွားအုပ်ချုပ်ရေးဌာနကတော့ Johnson and Johnson ထုတ်ကာကွယ်ဆေးဟာ66ရာခိုင်နှုန်းအကျိုးသက်ရောက်မှုရှိတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကထုတ်ပြန်ကြေညာထားပါတယ်။ American သမ္မတ Joe Biden ဟာရက်တရာအတွင်းကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးကွန်ရက်ကိုပြန်လည်သုံးသပ်ဖို့အတွက်အမိတ်တက်ကိုထုတ်ပြန်ဖို့ဗုဒ္ဓဦးနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်။အခုလိုသုံးသပ်ရမှာ American ကိုထိခိုက်လာပွဲရရှိတဲ့ Computer Chips, ရက်စက်ကာဘက်ထရီ၊ဆေးဝါးနဲ့အခြားအရေးပါတဲ့ Electronic ပစ္စည်းတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်အစောပိုင်းကကပ်ပေးကာလအတွင်းကြုံတွေ့ခဲ့ရတဲ့တကူရီသုံးကာကွယ်ရေးပစ္စည်းတွေနောက်တစ်ကြိမ်ပြက်လက်သွားတော့မှမဖြစ်စေဖို့အတွက်လည်းရည်ရွယ်လို့ဆိုပါရစေ။အလျင်မြန်နလန်ထူနိုင်တဲ့ပြည်တွင်းကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးအတွက်လိုအပ်ချက်တွေကိုကိုဗစ်ကပ်ဘေးကြီးကမီးမောင်းထိုးပြခဲ့ပြီးဖြစ်တာမို့အမေရိကန်တွေကအချက်တဲကြောက်နေချိန်မှာမရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုရရှိစေမယ်လို့အိမ်ယူပြောရေးဆိုခွင့်ရှိသူဂျန်ဇကီကချက်တာပရင်းကသတင်းတော့တွေကိုပြောပါရစေ။ရတရပြန်လဲသုံးသက်ရေးအစီအစဉ်မှာထိတ်တန့်ဦးစားပေးရဖြစ်သမရဘိုင်ဒန်ကနယ်ပယ်6ခုကိုညွှန်ကြားထားရမှာကာကွယ်ရေးလူထုကျန်းမာရေးသတင်းနဲ့နည်းပညာတည်ယူဖို့ဆောင်ရေးစွမ်းအင်နဲ့အစားအစာထုတ်လုပ်ရေးတွေလည်းပါဝင်ပါတယ်။ကုန်သွယ်ရေးကိုပြန်လဲသုံးသက်မဲ့ဂျိုးဘိုင်ဒန်ရဲ့မဟာဗျူဟာထရမ့်ရဲ့မိမိကိုမိမိကာကွယ်ရေးချင်းကပ်မှုနဲ့လဲကွာတယ်လို့အရာရှိတွေကပြောပါရတယ်။ထိခိုက်မှုတွေကိုရှော့ချနိုင်မှုအတွက်အမေရိကန်တနိုင်ငံနဲ့လှုပ်သွားမှာမဟုတ်ပဲမိတ်ဖက်တွေနဲ့အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့မြို့သားစီးပွားရေးကောင်စီရဲ့လက်ထောက်ညွှန်ကြားရေးမှူးဖက်ဆလီကပြောပါရတယ်။
ကြာတာပရင်းနေမနေ့ပိုင်းအတွက်ထိတ်တဲရောက်မြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကောင်းမြတ်သူတို့ပြောပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com internet ဆမျက်နှာမှာကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲဖန်ယူနှားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မင်းမြင့်ချက်တွေကိုစတိုက်ကျင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူထားတာကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေကပြည်နယ်တချို့မှာဆန္ဒပြကြတဲ့တစ်ချိန်တည်းမှာပဲပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံကြောင်းဒီကနေ့မြို့တော်ဝါရှင်တန်နဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့တွေမှာဆန္ဒဖော်ထုတ်ခဲ့တာကိုတင်ပြပေးပါမယ်ရှင်ဝါရှင်တန် DC မြို့တော်ကမြန်မာတန်ရုံနဲ့စစ်တန်ရုံရှိဆန္ဒပြပွဲကိုဖေဖော်ဝါရီလ24ရက်ဒေသစံတော်ချိန်ညနေပိုင်းကပြုလုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲမှာပါဝင်သူတွေကဒေါအောင်ဆန်းစုကြည်နဲ့တကွဖမ်းဆီးခံနေရတဲ့ NLD ခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့မြန်မာတန်ရုံဝန်ထမ်းတွေ CDM မှာပူးပေါင်းပါဝင်ဖို့နဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆန္ဒပြသူတို့ဖြစ်တဲ့မြမအရေးလှူရှားသူဒေါ်နီနီဝေကဒီဆန္ဒပြပွဲကိုသူလာရောက်ရတဲ့အကြောင်းကိုအခုလိုပြောပါတယ
်။ကျမတို့ကအဒီစုလူမျိုးဖို့တခုအတွက်နဲ့လုံနေတာမဟုတ်ပါဘူး။စစ်အာဏာသိမ်းထားတဲ့ဒီစစ်အာဏာရှင်လူမျိုးတစုပြုတ်ကျဖို့အတွက်ပါပဲ။အားလုံးကျမတို့တနိုင်ငံလုံးဗမာပြည်သူပြည်သားတိုင်းရင်းသားညီကိုမောင်နှမအားလုံး တစုတစီတစုတစီတဲ့ပါဝင်ပြီးတော့ဒီစစ်အာဏာပြုတ်ကြရဲ့အတွက်ကိုပဲကျမတို့ကတိုက်နေတာပါအောင်မယ်လို့လေကျမကယုံကြည်ပါတယ်ကျမတို့အခုပြည်တွင်းမှာလုံနေကြတဲ့လူငယ်မျိုးဆက်တစ်တည်းရဲ့ကျမတို့ပြည်သူတွေရဲ့စီဒီအန်လုံနေတဲ့ဝန်တန်းတွေရဟန်းရှင်တို့အားလုံးကိုလည်းဥညွတ်ကုန်ပြုပါတယ်အခုကျမတို့ CRPH ခန့်နာတဲ့ဒေါက်တာဆဆာကိုထင်းနေအောင်ကိုလည်းပြည်တွင်းပြည်ပမှာရှိတဲ့လူတွေအားလုံးကလူငယ်တွေလူကြီးအကုန်ကဝမ်းဝမ်းပြီးတော့ကူညီပေးပါလို့သူတို့လည်းဝမ်းရံပေးကြပါလို့ကျမအထူးအန်ဒူးအညွတ်မေတ္တာရက်ခံကြပါတယ
်မြန်မာပြည်ကတိုင်းရင်းသားပေါင်းစုံနဲ့မြန်မာကျောင်းသားတွေရှိတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာလည်းမနေ့ကအာနာတင်းဆန့်ကျင်ဆန္ဒပြပွဲလုပ်ကြတဲ့အကြောင်းကိုတော့ ABSD ရဲ့ဖက်ဖွဲ့ဝင်ဟောင်းဦးမိုးတာကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီအာနာရှင်တုံးသွားရေးဒီအာနာရှင်ဗမာပြည်မှာနောက်ထပ်ဘယ်တော့မှမပေါ်လာတဲ့အမျိုးဖြစ်အောင်ကျွန်တော်တို့တည်ယူရတယ်မိကတော့ဒီမိုကရေစီရရှိရေးဆိုတဲ့အပေါ်မှာအခြေခံပြီးလုပ်တဲ့နောက်ကချက်ကတော့constitution မှာစစ်တပ်ဆိုတဲ့ဟာလုံးဝမပါစီရေးဦးတည်ပြီးလုပ်ရင်းနဲ့ဗမာပြည်မှာ legitimacy ဖြစ်တဲ့ဒီပြည်သူ့ရည်ချောက်ထားတဲ့ဒီကောင်းဆောင်တွေကိုကျွန်တော်တို့အတိမပြီးတာတယ်။နောက်အခုလို့တော့ CRPH ကိုလည်းကျွန်တော်တို့ထောက်ခံလာပြီးဤမိမိတိုင်းသားလက်နက်ကင်တွေကိုလည်းဒီကနေ message ပေးတယ်။ဒါလို့လဲဆိုတော့ Washington စိတ်မှာကတိုင်းသားပေါင်းစုံရှိကြတယ်။တို့ရက်ကကြတော့ဒီတိုင်းသားလက်နက်ကင်တွေအားလုံးအားပြနာရှင်နဲ့လှုပ်ထားတဲ့ NCA ကိုဖျက်ပြီးတော့မှဒီလူလူနဲ့ပေါင်းပြီးနောက်ထပ်ပြစ်ပေါ်လာမဲ့ Constitution ချင်းပြီးပြစ်ပေါ်လာမဲ့အခါမှာ NCA ကိုလှုပ်ဖို့ဆိုတဲ့ message တွေကိုလည်းပေးပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူခဲ့တဲ့အပေါ်နိုင်ငံတော်ဝန်များအတော်များများဆန္ဒပြပွဲတွေပေါ်ပေါက်နေသလိုပြည်ပရောက်မြန်မာတွေကလည်းသက်ဆိုင်ရာနိုင်ငံတန်ယုံတွေရှိမှဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ပြည်ပရောက်အစိုးရဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်မှုလည်းစာရေးသားပေးပို့တာတွေလည်းရှိပါတယ်။လာမယ့်စနေနေ့ February 29ရက်နေ့မှာလည်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကို American ပြည်ထောင်စုပြည်내အတော်များများမှမြန်မာတွေဆန္ဒဖော်ထုတ်ကြမယ်လို့သိရပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရေကောက်ပွဲထပ်လုပ်ရေးလမ်းကြောင်းနဲ့အင်ဒိုနီးရှားကဂျောင်းဝင်ညှိနှိုင်းမယ်ဆိုရင်လက်ခံဖို့လုံးဝမရှိကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာက VOA ကိုပြောပါရယ်အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့ CRPH လွှတ်တော်ကိုယ်စားလှယ်အဖွဲ့ကြားနှစ်ဖက်စလုံးနဲ့ဆွေးနွေးမှုတွေပြုလုပ်နေကြောင်းနိုင်ငံညာရေးဝန်ကြီး Retno Masudi ကဗုဒ္ဓဟူးနေ့ကလည်းပြောကြားခဲ့ပါရယ်အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ငံတင်ပြပေးပါမယ်ရှင်
ဗုဒ္ဓဘုနေ့ကတွဲဆုံမှုတွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့မြန်မာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီရောပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကပါအခုသတင်းကြေညာခြင်းအထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။အင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကျပ်အသေးကိုလွန်မြောက်ဖို့ကြိုးပမ်းရမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတွင်းဥဆောင်မှုယူခဲ့တာပါ။ဒါပေမဲ့အင်ဒိုနီးရှားကရေးဆွဲထားတဲ့အစီအစဉ်အရရွေးကောက်ပွဲထပ်လုပ်ရေးလမ်းကြောင်းကိုဥတီနေဆိုရင်တော့ဂျောင်းဝင်ညှိနှိုင်းတာကိုလက်ခံမှုမရှိကြောင်း CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOA ကိုပြောပါရစေ
။သူတို့ကတကယ်တဆိုတော့အခုစစ်အာဏာသိမ်းပြီးမှဒီလိုနဲ့အင်ဒိုနီးရှားနိုင်ငံချင်းဝကြစ်စစ်ကနေပြီးတော့ဒီစစ်ကောင်စီနဲ့တွားတွေ့တာကတော့စစ်ကောင်စီကအသိမပြုတယ်လို့ဖြစ်နေတယ်။ဒါကတော့မြန်မာပြည်သူလူထုကိုမလေးစားရရောက်တယ်။ဆိုတော့ကျွန်တို့ကတကယ်လို့မြအာရှကမြန်မာနိုင်ငံတစ်ခုရဲ့အရေးကိုဝေရောက်မဆွဲဖျေးဆိုတာသူတို့ရဲ့ policy ဖြစ်ပေမဲ့လည်းတကယ်တားဆိုတော့ဒါသူတို့ကတစ်ဖက်သားစာပြီးတော့ဝေရောက်ဆွဲဖျေးနေတာပဲလေသူတို့ကဟုတ်တယ်သူတို့ရဲ့ agenda ကျွန်တော်တို့ကိုလို့တည်ပြီးသူတို့ကဟုတ်ပြီခင်ဗျားတို့စီကောက်စီကနေပြီးတော့တနည်းအလုံးမှာဟိုရွေးကောက်ပွဲကိုလုပ်မယ်ဆိုတဲ့အတိုင်းပဲတနည်းမှာတော့မကြော်ပဲနဲ့ရွေးကောက်ပွဲကိုလုပ်ကိုလုပ်ရမယ်ဘာညာပေါ့ကွာဒါရွေးကောက်ပွဲလုပ်ချင်မလို့ကိုလေလုပ်ပြီးပြီလေတာကိုအတိမပြူလိုက်ရပဲလေသူတို့ကဒီဖက်ကသမတော်ဖက်ကနေပြီးတော့သူတို့ရဲ့ propaganda machine သူတို့ရဲ့ဟိုပါလဲဒီမတမာမှုဆိုပြီးတော့မဲအကြီးအတွက်စစ်သားနဲ့ချောင်းတိတ်ကိုသူတို့ကထိုးလိုက်တယ်လေဒါ proof လည်းမရှိဘူး evidence လည်းမရှိဘူးဒါကြောင့်မလို့ခုအာကြီးအနေထားကိုကြည့်မယ်ဆိုရင်တော့လုံးဝမကျေနပ်နိုင်ဘူ
းမြန်မာနဲ့ပတ်သက်ရင်အာဆီယံနိုင်ငံတချို့မှာကိုကျိုးစည်းပွားတွေရှိနေတဲ့အတွက်အခုလိုဆက်အာနာတင်ပြီးအရက်သားအစိုးရကိုအင်အားသုံးထုတ်ချခဲ့တဲ့လို့ရက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ဒေါက်တာဆဆာကအခုလိုမေးခွန်းထုတ်သွားပါတယ
်အာဆီယံကမြန်မာနိုင်ငံအရေးကိုတကယ်ဖြည့်ဆည်းချင်တယ်ဆိုရင်သူတို့ကလည်းကြည့်မယ်ဆိုစင်ကာပူကမြန်မာနိုင်ငံမှာရည်နှီးမြှုပ်နှံမှုအများဆုံးနိုင်ငံတစ်ခုဖြစ်နေနော်အင်ဒိုနီးရှားတို့လည်းဖြစ်တယ်ဘုရောဥပမာဗီယက်နမ်တို့လည်းဖြစ်တယ်နော်တော့ထိုင်းလည်းဖြစ်တယ်ပေါ့သူတို့ကမြန်မာနိုင်ငံမှာသူတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကိုပဲကြည့်တယ်လူထုကိုမကြည့်ဘူးဒါကတော့လုံးဝကိုကျွန်တော်နဲ့လက်မခံနိုင်ဘူးဘုတ်တဖက်ကပြောမယ်ဆိုရင်ဒါဟာဒီရွေးကောက်တင်မြှောက်ခံလိုက်တဲ့ထွက်တော်ကူးစလဲ400ကျော်ကိုလည်းမထီမဲမီပြုတ်တယ်လို့ဖြစ်တယ်လို့အမေတို့အောက်ဆဆုကြီးအချို့တဲ့မှာရောက်နေတာကိုလည်းမထီမဲမီပြုတ်တယ်ထုံနေတူပဲလူထုကရွေးကောက်တင်မြှောက်ထားတဲ့တမရကြီးဦးဝင်းမင်းသူတို့ဖားချီချုံးထောင်ထားတာကိုလည်းသဘောတူရရောက်နေတယ
်အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံအချက်တဲကိုတကယ်တမ်းကြားဝင်ညှိနှိုင်းမယ်ဆိုရင်လက်ရှိလူထုတပိတ်ဥဆောင်နေသူတွေအပါအဝင်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီနဲ့ဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်တမရဦးဝင်းမင်းစတဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးရမှာဖြစ်တယ်လို့သူကဆိုပါတယ
်တကယ်တော့မြန်သူတို့လာမယ်ဆိုရင်တော့သုံးပွင့်ဆိုင်ကိုတွေ့ရမှာဖြစ်ပါတယ်အခုလာပေါ်မှာစာသားပြတ်နေတဲ့ generation z council တွေကိုလည်းတွေးတင်တယ်တွေးကိုတွေးတင်တယ်ဘောတော့ဒီဖက်ကဟုတ်ပြီစီကောင်စီလည်းတွေးတင်တယ်ဒီဖက်ကအမေတော်စုကိုလည်းတွေးကိုတွေးတင်တယ်တမနာဦးအမီကိုလည်းတွေးကိုတွေးတင်တယ်သူတို့ဖားထားတယ်ဖြစ်စေမဖားထားတယ်ဖြစ်စေဒါနိုင်ငံကြီးကနိုင်ငံကြီးလို့သူတို့လိုရမှာဖြစ်ဒါမဟုတ်အခုကတဖက်သားစာပြီးတော့စီကောင်စီနဲ့လာညှိနှိုင်းတယ်လို့ compromise လာလို့တယ်လို့မျိုးကအာရှကဒီလိုဆက်လက် play နေတော့ကျွန်တော်ကငြင်းငြင်းကြည့်မှာမဟုတ်ဘူးအခုကကျွန်တော်တိပါတယ်ဒီစင်ကာပူမှာဘသူတီကပါရှိတယ်လေကျွန်တော်ကိုလိုတိတယ်ဒါတွေအားလုံးကိုလည်းအမေရိကန်ဆွေရကိုလည်းစင်ကာပူဆွေရကိုတာကူဆွေးနွေးဖို့ကျွန်တော်မှာဒါအထိကိုကျွန်တော်ကတော့လိုက်သွားမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုဟာဗုဒ္ဓဖူးနေ့ကထိုင်းနိုင်ငံဘန်ကောက်လေဆိပ်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွေထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရီမတ်ဝနိုင်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အလားတူ red no ဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့လည်းဆွေးနွေးပြောဆိုခဲ့ကြောင်းအင်ဒိုနီးရှားဆွေးရဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဆွေးနွေးမှုနဲ့ပတ်သက်လို့ CRPH ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်
။မတ်အင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းရဲ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံလက်တလောအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးချင်ပါတယ်။ February 1ရက်နေ့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့လူမှုစုစည်းလှုပ်ရှားမှုကအရင်နဲ့မတူသလိုမြန်မာစစ်တပ်ရဲ့အကျိုးစီးပွားပုံသဏ္ဍာန်ဟာလည်း1988ခုနှစ်မတိုင်ခင်ကနေမတူဘဲနဲ့ပြောင်းလဲနေပြီလို့ Asia Research Institute University of Nottingham Malaysia တက္ကသိုလ်ကလေ့လာသုံးသပ်သူဒေါက်တာ Bridget Welsh ကပြောပါရီကိုရမင်းထွန်းကဆက်သွယ်မေးမြန်းထားပါရရှင
်မင်္ဂလာပါဒေါက်တာ Bridget Welsh ခင်ဗျာ
မင်္ဂလာပါ
ဒေါက်တာ Bridget Welsh အနေနဲ့1988ခုနှစ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းအဖြစ်ပြက်တွေအကြောင်းကောင်းကောင်းသိဖို့ပြီးသားပါအခုနောက်ဆုံး February 1ရက်နေ့ကဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုနဲ့1988ခုနှစ်ကအာဏာသိမ်းမှုကိုဘယ်လိုနှိုင်းယှဉ်ကြည့်နိုင်ပါသလဲခင်ဗျာ
Well in terms of the mobilization of people the coup would have happened earlier than 88 I would say that I see a situation
အခုတချိန်အာဏာသိမ်းမှုဖြစ်ပွားပြီးမှာတော့လူထုရဲ့စုစည်းမှုပုံစံက1988ခုနှစ်ကထက်ပိုပြီးညံဆန်တာကိုတွေ့ရတယ်ဆန္ဒပြမှုပုံစံကလည်းတော်တော်လေးကွာသွားတာကိုတွေ့ရတယ်အခုဆန္ဒပြပွဲတွေမှာဉာဏ်ပညာကိုကောင်းကောင်းသုံးကြသလို2010ပြည်ကစပြီးရရှိခဲ့တဲ့နိုင်ငံရေးအခင်းကျင်းအောက်မှာလူမှုစုစည်းလှုပ်ရှားမှုပုံစံပေါင်းစုံကိုအသုံးပြုနေကြပါတယ်။1988ခုနှစ်အာဏာသိမ်းမှုမှာစစ်တပ်ကအာဏာကိုဆက်ပြီးကင်ဆုတ်ထားလိုတဲ့အချက် စီးပွားရေးကိုဖွင့်ပေးသင့်မသင့်စဉ်းစားရတဲ့အချက်တွေပါခဲ့ပါတယ်။ပြီးတော့စစ်တပ်ကတိုက်ပြီးအထူးကြံနေတဲ့အဖွဲ့အစည်းတည်းဖြစ်ခဲ့တယ်။2021ခုနှစ်မှာတော့စစ်တပ်ကစီးပွားရေးမှာတော်တော်လေးရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်။နိုင်ငံရေးအရာလည်းနိုင်ငံတကာနဲ့ထိတွေ့မှုရှိနေတယ်လို့အထူးကြံနေတဲ့အဖွဲ့လည်းမဟုတ်ပါဘူး။အကျိုးဆက်အနေနဲ့မတူညီတဲ့အခြေအနေအောက်မှာအရင်တုန်းကပြောခဲ့တဲ့သဘောတရားကြီးကိုပြန်ပြောင်းပြောရင်အာဏာသိမ်းတာတရားဝင်ဖြစ်အောင်အတော်စူးစမ်းပြောဆိုနေရတာတွေ့ရပါတယ်။
ဒေါက်တာဝက်ရှ်ပြောသလိုဆိုရင်အရင်အခြေအနေနဲ့မတူသလိုစစ်တပ်အရာရှိတွေကလည်းအပြောင်းအလဲတွေဖြစ်ကုန်ပြီ။ဒါဆိုဖိလစ်ပိုင်ကဘူဂျူဂျီဖီဒယ်ရာမော့စ်လိုပြည်သူဘက်ကရပ်တည်တဲ့ခေါင်းဆောင်မျိုးပေါ်ပေါက်လာနိုင်တယ်လို့ထင်မိပါသလား။စစ်တပ်မျိုးဆက်တစ်ကိုအားကိုးနိုင်လိမ့်မယ်လို့လူလူကြားမှာမျှော်လင့်ချက်တွေထားနေကြတာရှိပါတယ်။ဒါပေမဲ့အခုတွေ့ရတာကအရင်နဲ့တပုံစံနဲ့လူလူအပေါ်အတော်လေးတင်းတင်းမာမာရှိနေတာကိုတွေ့ရပါတယ်။
So the first thing that's really important to understand is that this coup is very much about
အခုအာဏာသိမ်းမှုမှာအဖွဲ့အစည်းအနေနဲ့မဟုတ်ပဲမြန်အောင်လိုင်းတဦးတယောက်ခဲကပဲအာဏာချုပ်ကင်ထားတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။မက်ရှလာတဲ့ NLD အစိုးရဖွဲ့စည်းဖြစ်ခဲ့ရင်သူကာကွယ်ရေးဦးစီးချုပ်ယာဒူးကနေဖယ်ရှားခံရမှာဖြစ်လို့ဒါကိုကာကွယ်ဖို့သူ့ဘာသာသူယာဒူးရယူလိုက်တာပါ။ဒီတော့မြန်မာစစ်တပ်ကပုံစံနှမျိုးကြားပိတ်ညီနေတယ်လို့ဖြစ်နေပါတယ်။အတိတ်ကဗိုလ်ချုပ်မှူးကြီးတန်းရွှေတို့တွေးခေါ်ခဲ့တဲ့တိုင်းပြည်ကိုကာကွယ်ဆောက်ရှောက်သူအုပ်ချုပ်သူဆိုတဲ့တမယိုးကျပုံစံရှိတဲ့စစ်တပ်နဲ့ပိုပွင့်လင်းပြီးအာဏာကိုမျှဝေကျင့်သုံးမယ်ဆိုတဲ့စစ်တပ်ပုံစံနှစ်ခုကြားရွေးချယ်စရာဖြစ်လာနေပါတယ်။လက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအရင်မျိုးဆက်ဟောင်းတွေကြားပောက်ဖွားလာတာပါ။ကြီးခဲ့တဲ့နှစ်တွေတည်းစစ်တပ်ကသူ့ကိုတစ္ဆာခံသူတွေကိုသာယာရူးတိုးမြင့်ခတ်အပ်တာကိုလည်းတွေ့ရပါတယ်။အခုအာဏာသိမ်းမှုကတက်မတော်အပေါ်ပြန်ပြီးအန္တရာယ်ရှိနေတယ်ဆိုတာကိုတက်မတော်ကိုခိုင်မြဲတဲ့အဖွဲ့အစည်းတစ်ခုဖြစ်မြင်ကျင်သူတွေတွေးမိသလားမတွေးမိဘူးလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်လာနေပါတယ်
။ဟုတ်ကဲ့အခုဖြစ်ပေါ်နေတဲ့တနိုင်ငံလုံးဆန္ဒပြပွဲတွေပဲပြန်ကြည့်ရအောင်ပါ။တနိုင်ငံလုံးငြင်းငြင်းကြက်ကြက်နဲ့ကြီးကြီးမားမားဆန္ဒပြနေတဲ့တစ်ချိန်တည်းမှာပဲဝန်ထမ်းတွေအပေါ်စစ်တပ်ကတော်တော်လေးဖိနှိပ်နေတာကိုတွေ့ရပါတယ်။ဘာကြောင့်ဝန်ထမ်းတွေအပေါ်ဒီလောက်ဖိနှိပ်နေရတာပါလဲ
။ There was a tension between the military and the civilians.
1988ခုနှစ်တုန်းကစစ်တပ်နဲ့အရက်ဖက်ကြားတင်းမာမှုမြင့်တက်ခဲ့ပါတယ်။ဒါကြောင့်စစ်တပ်ကသူ့ဘာသူဘျူရိုကရေစီနဲ့စစ်တပ်စည်းရုံးတွေတက်နေမြေတွေဖန်တီးပြီးတုံ့ပြန်ခဲ့ပါတယ်။စစ်တပ်မိသားစုတွေနဲ့နိုင်ငံသားဝင်ကြီးဌာနလိုနေရာတွေမှာစစ်တပ်ကလူတွေကိုခန့်အပ်ခဲ့ပါတယ်။ဒါပေမဲ့ February 1ရက်နေ့ကအာဏာသိမ်းပြီးချိန်မှာတော့အရက်ဖက်နေတဲ့ဝန်ထမ်းတွေကသူတို့ထင်တယ်လို့သူတို့အပေါ်တစ္ဆာခံသင့်တယ်လို့မခံတော့ဘူးဆိုတာကိုသူတို့ကိုယ်တိုင်တွေ့လာရပါတယ်။ဒါက1988ခုနှစ်ကနေမတူပဲကြောင်းလဲသွားပြီဆိုတာကိုပြသလိုက်တာပါပဲ။ဝန်ထမ်းတွေမရှိဘဲတိုင်းပြည်မအုပ်ချုပ်နိုင်ဘူးဆိုတာကိုမြန်မာစစ်တပ်သဘောပေါက်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်ဟိုးရင်ကလုပ်ဘူးသလိုပြင်းပြင်းထန်ထန်တုံ့ပြန်နေရပါ
။ Geneva မြို့ကကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးတုတ်ထွက်စာတင်ပါတယ်။ဖိအားတံမခံနိုင်လို့တင်လာလို့သိရပါတယ်။သူကနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဖြစ်ခဲ့သလိုအာဆီယံရေးရာဌာနညွှန်းချုပ်လည်းဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြန်မာတန်ယုံကိုင်ရိုမြို့ကအရာရှိငယ်တဦးလည်းသူ့ရဲ့နှုတ်ထွက်စာတင်တယ်လို့သိရပါတယ်။ထူကြတာကအဲ့ဒီအရာရှိငယ်ကအရင်ကရေတပ်မှအမြင့်ဆုံးတာဝန်ယူခဲ့ဘူးတဲ့စစ်ဦးစီးချုပ်ရေဟောင်းရဲ့သားတူဖြစ်နေတာပါပဲ။ဒါကထူးခြားမှုတစ်ခုလို့ယူဆရပါတယ်။အစိုးရဌာနတွေနဲ့ဝန်ထမ်းတွေကြားတစ်ခုခုဖြစ်နေတာတော့ထင်ရှားတယ်နော်
။ So I think what we're seeing is a very interesting situation that in some ways is unprecedented for the military even compared to 1988.
ကျွန်တော်တို့ခုတွေ့နေရတဲ့အခြေအနေကမကြုံစဘူး။တိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အခြေအနေပါ။အာနာသိန်းတာကိုလူတိုင်းကဆန့်ကျင်နေတာလို့ရေပုံရပြောလို့ရပါတယ်။ဒါအပြင်စစ်တပ်မိသားစုနောက်ခံရှိသူတွေကိုနိုင်ကအာနာသိန်းမှုကိုဆန့်ကျင်နေတာတကယ့်ကိုအပြောင်းလဲကြီးတစ်ခုပါ။နောက်တစ်ခုကျမတို့မဆွေးနွေးဖြစ်သေးတာကစစ်တပ်အောက်ခြေစစ်သားတွေအခြေအနေပါ။သူတို့မိသားစုဝင်တွေကလမ်းပေါ်ထွက်ဆန္ဒပြနေတာပါ။စစ်တပ်ရဲ့သမိုင်းကိုပြန်ကြည့်ရင်အကွဲအကြောင်းတွေထွက်ပေါ်ခဲ့တာကိုတွေ့ရမှာပါ။တချို့ဗိုလ်ချုပ်ကြီးတွေစစ်တပ်ကိုစွန့်ခွာသွားတာတွေရှိပါတယ်။အခုအချိန်ကြီးကစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအတွက်ထူးခြားတဲ့စိန်ခေါ်မှုတစ်ခုပါ။တကယ့်အကြောင်းပေါ်မပေါ်ကစောင့်ကြည့်ရမှာပါ။အခုကိစ္စမှာစစ်တပ်ထဲကတဦးတယောက်တခြားယာရုတစ်ခုရယူဖို့အကျိုးအတွက်ကိုလှုပ်ဆောင်နေရတာမဟုတ်ပါ။
နောက်ဆုံးမေးခွန်းအနေနဲ့ဒီကနေ့ပဲမြန်မာနိုင်ငံကိုလာဖို့ရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နော်မဆူရီကဘန်ကောက်ကိုပဲသွားပြီးစစ်တပ်အုပ်ချုပ်ရေးကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်နဲ့ဘန်ကောက်မြို့မှာတွေ့ပါတယ်။ဘာဖြစ်လို့မြန်မာနိုင်ငံကိုမလာလဲဆိုတာဒေါက်တာဝက်ရှ်ပြောပြနိုင်မလား။ဒီမေးခွန်းနဲ့တစ်ဆက်တည်းပဲအာဆီယံကမြန်မာနိုင်ငံကိစ္စဘယ်လိုကင်တွယ်မယ်လို့ထင်မိပါတယ်လေ
။ So I think it's
ဒီစင်ပေါ်မှာစတာဝစ်ရက်ဂနိုင်းဇင်းဒက်အာဆီယံအစ်ဒီဗိုက်ဒက်အာဆီယံပြည်ထောင်ချာရဲ့တကယ်မဲ့တဘောထားကွဲပြားလေးရှိပါတယ်ဒါကြောင့်အာဆီယံကလုတ်ပေးနိုင်တဲ့အပေါ်အများကြီးတော့မမျှော်လင့်ဖို့လိုပါတယ်ဒါပေမဲ့အာဆီယံကဂျားလူဖြစ်နေတော့ဆောင်ရွက်ပေးနိုင်ပါတယ်အင်ဒိုနီးရှားနဲ့မြန်မာဝင်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးပွဲကိုမြန်မာနိုင်ငံတွင်လုပ်ခဲ့ရင်မျှော်လင မြမအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးတစ်ခုကျင်းပလာနိုင်တာပဲဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ဒေါက်တာဝက်စ်ခင်ဗျာ။
ဒီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။တော်ရရှင်တို့ခုနဆင်နေကြရတာက VOE မြန်မာပိုင်းရဲ့ကြာသာပတင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ Internet စာမျက်နှာburmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ကိုစာရေးသားပေးပို့လို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကိုအောင်မြတ်သူကမူရင်းအားပေါ်မပြတ်ကောက်နှုတ်တင်ပြပေးထားပါတယ်ရှင်။
အနာသိန်းကာလအတွင်းတရုတ်နဲ့မြန်မာကြားထူးဆန်းတဲ့လေကြောင်းပြန်သန်းမှုတွေရဲ့နောက်ွယ်ကအမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ NC Harrell သတင်းအွန်လိုင်းမှာရေးသားရတဲ့ဆောင်းပါးကိုကျွန်တော်အမျက်သူကတင်ပြပေးခြင်းပါတယ်။ညစဉ်လိုလိုသတင်းတစ်ပတ်ကျော်လောက်မှတ်ပုံတင်မထားတဲ့လေရင်တွေဟာအမျိုးမည်မသိတဲ့ကုန်ပစ္စည်းတွေနဲ့လူတွေကိုတရုတ်နဲ့မြန်မာနိုင်ငံအကြားတယ်ဆောင်ပြန်သန်းခဲ့တယ်လို့ကြွမ်းကျင်သူတွေယုံကြည်တယ်ဆိုပြီးတော့အစကြီးလို့ဆောင်းပါးကိုရေးသားထားပါတယ်။တရုတ်အစိုးရနဲ့မြန်မာလေကြောင်းလိုင်းတွေကတော့ဒီလေရင်တွေဟာပုံမှန်ပဲပင်လယ်ဆာပြပပို့ကုန်တွေကိုတယ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားယဝင်းဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်ပင်ကတော့ပြီးခဲ့တဲ့ပတ်ကပစ္စည်းကိရိယာတွေနဲ့ ID ကျွမ်းကျင်သူတွေကိုပေးပို့နေတာလားဆိုတဲ့အမေးကိုဖြေကြားမှာတော့ဒါဟာသတင်းမှားတွေဖြစ်ပြီးမြန်မာပြည်နဲ့ပတ်သက်တဲ့တရုတ်နိုင်ငံအကြောင်းကောလာဟလတွေဖြစ်တယ်လို့ဆိုပါတယ်။ရပ်ပစ်စပယ်လေးလာသူတူဖြစ်တဲ့ Susan Hutchinson ကတော့တမရော်အာနာသိမ့်ပြီးနောက်နိုင်ငံတကာလေရင်ခီးစင်တွေပိတ်ထားတာမို့ရန်ကုန်နိုင်ငံတကာလေစိတ်ကိုလေကြောင်းခီးစင်အနည်းကျဉ်းလောက်ပဲအသုံးပြုခဲ့တယ်လို့ဆိုပါတယ်။သို့တော်လည်းပဲတရုတ်နိုင်ငံတောင်ပိုင်းကူမင်းမြို့ကိုလေရင်3စီးနဲ့အထက်ပြန်တန်းခဲ့ပြီးပုံမှန်တ9ချိန်လောက်လေရင်ပြန်တန်းမှုရှိတယ်လို့ထောက်ပြထားပါတယ်။လေရင်စီးကတော့မြမလီကျောင်းမှာတုံတဲ့ဆေးအောင်မျိုးကိုတုတ်လင်းလာပြီးနောက်တစ်စီးကတော့ဘာမှတ်သားမှမပါဘူးလို့လည်းဆိုပါတယ်။လေရင်ရဲ့အချက်ပြစနစ်ကိုပိတ်ထားတာမို့လဲဒါဟာနိုင်ငံတကာလေကျောင်းပြန်တန်းရေးစီမင်းကိုချိုးပေါက်တာထင်ရှားပြီးတော့ကူမင်းလေစိတ်မှာလည်းစဉ်သက်ဖို့မှတ်ပုံတင်မထားဘူးလို့ဟက်တစ်ဆန်ကထပ်လောင်းပြောဆိုပါတယ်။မြမနိုင်ငံရဲ့အခြေအနေတွေအရလေရင်တွေတည်ဆောင်လာနိုင်တဲ့ဖြစ်နိုင်ပွဲရနှစ်ခုကိုအကြံပေးထားမှာတော့တရုတ်စစ်သားတွေနဲ့မြန်မာတပ်မတော်ကိုကူညီဖို့အင်တာနက်ဆိုင်မှာကြွမ်းကျင်သူတွေဖြစ်နိုင်တယ်လို့သူမကရေးသားထားပါဗျ။နောက်တစ်ခုအနေနဲ့ဒါဟာတပ်မတော်ကလက်နက်ဖြည့်တင်တာတွေဖြစ်နိုင်တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံဟာကမ္ဘာမှာပြည်စမအကြီးဆုံးလက်နက်တင်ပို့တဲ့နိုင်ငံဖြစ်ပြီးလွန်ခဲ့တဲ့15နှစ်အတွင်းဒေါ်လာ 16.2 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေကိုတင်ပို့ရောင်းချခဲ့တာဖြစ်ပါတယ်။အတိတ်ကိုကြည့်ရင်လည်းအနာဂတ်ကိုမှန်းဆရတာမို့စစ်အာဏာသိမ်းယူလိုက်တဲ့အခါမှာ ရက်သားနဲ့လူနည်းစုတွေပေါ်တဖြည်းဖြည်းအကြမ်းဖက်တိုက်ခိုက်လာဖို့အလားအလာတွေပိုများလာတယ်လို့သူမရဲ့ပြောဆိုတာကိုလည်းစောင်းမမကိုကားဖော်ပြထားပါတယ်။တရုတ်နယ်စပ်ကကချင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရ ेंजर အရေးတွေကလည်းရှိနေသေးပဲဒါမှမဟုတ်လူထုအာဏာပိဆိုင်ရေးတွေကလည်းရှိနေတာမို့အကြီးစားစစ်စင်ရေးတွေပြုလုပ်လာဖို့ရှိတယ်ဆိုတာထုံးစံလို့ဖြစ်နေပြီးလက်နက်တင်သွင်းမှုလည်းရုတ်တရက်မြင့်တက်လာတာဖြစ်နိုင်တယ်လို့ဆိုပါတယ်။ပြီးကြက်နှစ်30အတွင်းမြန်မာတရုတ်နိုင်ငံစီကလက်နက်အတင်သွင်းဆုံးနိုင်ငံ3ခုထဲကတစ်ခုဖြစ်တယ်လို့လည်းစောင်းမမဖော်ပြထားပါတယ်။အထူးသဖြင့်ကုမင်းမျိုးဟာထင်ရှားတဲ့အမြောက်တပ်ခြေစိုက်ရာဖြစ်ပြီးတော့တရုတ်ပြည်သူလူမျိုးရေးတပ်မတော်ရဲ့အမှတ်63ဒုံးကြီးတပ်ဖွဲ့ခြေစိုက်စခန်းလည်းဖြစ်တယ်လို့ရှစ်တောင်အရှာကိုဥတီပြစ်မှတ်ထားတဲ့ထောက်လိုင်းရေးလုပ်ငန်းတွေနဲ့ဆိုင်ဘာတပ်ဖွဲ့တွေရဲ့ခြေစိုက်စခန်းလည်းဖြစ်ပါတယ်။ဒါ့အပြင်ကုမင်းမျိုးဟာဒေသတွင်းစုံချက်တစ်ခုဖြစ်ပစ္စည်းတွေထားသွို့ဖို့နဲ့လေတပ်ခြေစိုက်စခန်းမျိုးလည်းဖြစ်တယ်လို့လည်းဆောင်းမမှဖော်ပြထားပါတယ်။တရုတ်နဲ့ရုရှားနဲ့နိုင်ငံစလုံးရဲ့လွှမ်းမိုးမှုရှိနေတာကြောင့်မြန်မာနိုင်ငံနဲ့ပါဝင်ပတ်သက်တာမျိုးကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်ပင်တားဆီးထားပါတယ်။ပိုကျုံမူကြီးမင်းအောင်လိုင်းအာနာမသိငင်ဘာရီစီစဉ်ခဲ့တယ်လဲဆိုတာကိုဒီနိုင်ငံတွေကြိုတင်သိမသိဆိုတာကတော့မရှင်းလင်းဘူးလို့ဆိုပါရယ်။ဒါ့ပေမဲ့လည်းလင်းဘော်တဲလာတဲ့ပစ္စည်းတွေကတော့အာနာမသိငင်ဘာရီပြင်ဆင်ထားတယ်လဲဆိုတာကိုပြောကောင်းပြောပြနိုင်မယ်ဆိုပြီးတော့စောင်းမကိုအဆုံးသတ်ထားပါရယ်။အပြည့်စုံကတော့ www.nzharal.co.nz မှာဖတ်ရှုနိုင်ကြပါရခင်ဗျာ
။ကိုအောင်မြတ်သူပါရှင်။အခုတော့မြမရေးသုံးသက်ချက်ကိုအလှည့်ပေးကြအောင်ပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ထိတိုက်တိုးမှုအကျက်အတဲပြည်လည်မှုတစုံတရာရရှိအောင်နိုင်ငံတကာကကြားဝင်စည်းစပ်လာနိုင်ပါသလားဘယ်နိုင်ငံဘယ်အဖွဲ့အစည်းကလှုပ်ဆောင်နိုင်ွယ်ရှိပါသလဲခုတစ်ပတ်မြန်မာအရေးသုံးသက်ချက်မှာဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်နိုင်ပါပြီရှင
်ဒေါက်တာတင့်ဆွေခင်ဗျာကျွန်တော်ဒီနေ့ဆရာနဲ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုပြည်လည်ရေးအတွက်ပြည်ပနိုင်ငံတစ်ခုခုကဝင်ရောက်ညှိနှိုင်းဖြည့်ဆင်းပေးနိုင်သလားဆိုရဲကိစ္စကိုဆွေးနွေးနေတာဖြစ်ပါတယ်။ပထမဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရတတ်တာ၃ဘက်ကျော်လာခဲ့ပြီဖြစ်ပါတယ်။တပ်မတော်ဘက်ကအလျှော့ပေးမဲ့အရောင်လုံးဝမတွေ့ရသေးပါဘူး။သူတို့ကအစတုန်းကတော့ဒီလောက်ထိပြည်သူတွေရဲ့တုံ့ပြန်ဆန့်ကျင်မှုကြုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်။ဒါမဲ့အခုခါမှာအင်မတန်ကြီးမားတဲ့လူထုဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းကတော့သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်ဒီချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသလောက်ဝင်ရောက်စစ်ဆက်ပြီးရင်လက်ခံရင်ကောက်မလားဆိုတာသူစဉ်းစားမိမယ်ထင်ပါတယ်ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေဆရာဘယ်လိုမြင်ပါလဲရှင်ကတော
့ဦးကျော်စံသာတုံးသက်တယ်လို့ပေါ့လေအဲ့ဒါ things အုပ်စုကပြည်သူလူထုရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့1962ကနေစတဲ့အာဏာသိမ်းမှုကြီးသုံးခုမှာဖန်တာသိမ်းတဲ့စစ်တပ်ကတော့တပုံစံတစ်မျိုးတည်းပဲထူးမခြားတာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာဇီပြည်သူလူထုဘက်ကဆန့်ကျင်မှုဟာဒီတတိယအကြိမ်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါတယ်ဒီတွေဒီနီလာဟောင်းတုံးနဲ့စာနာသိန်းစက်ကောင်စီကကြိုတင်တွက်ဆတာမရှိကြဘူးဆိုတဲ့အချက်ပါ။နောက်ဒုတိယပိုင်းဟိုဒီနေ့ဆွေးနွေးမယ်မိကွန်ဖြစ်တဲ့စစ်သက်ဆွေးနွေးရတာအပြင်းအထန်လာနိုင်သလားဆိုတဲ့အချက်ဒီကိုသွားမယ်ဆိုရင်အခုအနာသိန်းပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ်။ကိစ္စကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တစ်ခါ US America နောက်တစ်ခါ UK နဲ့ EU ပေါ့နောက်ဆုံးတစ်ခါ ASEAN ပေါ့နောက်တစ်ခါကြားထဲမှာကျွန်တော်တို့ထက်တွေ့လို့ရှိရင်ဂျပန်အိန္ဒိယတရုတ်ရုရှားတရားလို့ကျွန်တော်ကိုစဉ်းရင်းချပါတယ
်ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့နောက်နိုင်ငံတွေကတော့ရေးယူမှုတွေဒဏ်ခတ်မှုတွေလုပ်ပြီးတော့ PR ကိုတုံ့ပြန်မယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီညမှာသူတို့ထက်ပျော်ပြောင်းနိုင်တာကအိန္ဒိယနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန်အာဆီယံနဲ့ထက်ပါတော့ဆရာအဲ့ဒီဘက်ကလာရင်များပိုပြီးအဆင်ပြေနိုင်မလားဆိုတာလည်းစဉ်းစားပါအောင်ဆရာ
ဟုတ်ကဲ့ပထမဆုံးချက်ကတော့အာဆီယံကိုကိုစားပြုရပဲပျော်ပျော်အာဆီယံအုပ်စုတွေကအင်အားကြီးနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားပေါ့နော်အခုဆိုအင်ဒိုနီးရှားနိုင်ငံပိုင်းတို့မှာနေပြီးတော့ရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သို့သော်လည်းပဲသူဟာရောက်မလာသေးဘူးပြည်သူလူတွေဆန့်ကျင်မှုအရင်အရင်ကြုံရတဲ့အနေထားပါအင်ဒိုနီးရှားဒါကြောင့်အင်ဒိုနီးရှားမနေ့ကတန်ယုံကသူဟာအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပေါ့ချက်ကတော့အင်ဒိုနီးရှားဟာဒီနေ့ပမာပြမအဖြစ်ပြက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွက်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာ အခုလာတာကဆိုရှယ်မီဒီယာမှာရေးတယ်လို့ဘိုးရုံမှုကြီးမရောက်နိုင်တာမဟုတ်ဘဲနဲ့ဒေါ်စုနဲ့တွေ့ဖို့လာတာဆိုရင်တော့သူဟာဆရာနဲ့မှဟီရိုဖြစ်နိုင်တာပေါ့နော်
အင်ဒိုနီးရှားကတော့သူတို့အနေနဲ့ဘိုယုံမင်းကြီးမင်းအောင်ဆိုင်ကိုဂတိအတိုင်းတစ်နှစ်ကြာမှာရမျက်တာရဲ့ရေကွက်ဝဲကျင်းပပေးခိုင်းအောင်အာရှနိုင်ငံတွေဝိုင်းပြီးတော့တိုက်တွန်းကြပါစို့ဆိုရဲကြွကြော်စနဲ့လာတယ်လို့ကျွန်တော် Writers တွေမှာဖတ်ရပါတယ်ဆရာသူတို့ဒါဟာအင်ဒိုနီးရှားတနင်္ဂနွေနဲ့တမကအာရှန်တစ်ခုလုံးရဲ့သဘောထားလည်းဖြစ်နိုင်တာပါဆရာ
အဲကျွန်တော်လည်းအဲ့လိုတွေ့တယ်တွေ့ပြီမယ်လို့မင်းကတန်ယူအင်ဒိုနီးရှားတန်ယူပေါ်ပြီးဆရာဖြတ်တယ်ခါအင်ဒိုနီးရှားတမရန်ကုန်တမကြီးကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့သူကဟိုဒီနေ့အဖြစ်သူရဲ့လိဒါကိုရှုံချတယ်ဖြစ်ကြတယ်ဆိုတော့ဒီလိုလူတွေကယူကပ်ကအတစ်ကိုလက်မခံဘူးဆိုတာအခုမှသူတဘောတောက်သွားပုံရပြီးတော့အဲ့တော့နိုင်ငံရေးဝန်ကြီးလည်းပဲလာလို့ရှိရင်ယူကပ်ကအတစ်ကိစ္စကိုဆောင်ပြေးချင်မှာပေးမလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ဆရာအဲ့တော့အစီအမံရခဏဖယ်ထားလိုက်ကြတာပေါ့ဆရာတခြားအလားလားရှိတဲ့နိုင်ငံတွေအကြောင်းပြောပါအောင်ဆရာတရုတ
်ဟုတ်ကဲ့လာလာရှိတဲ့မှာဂျပန်အိန္ဒိယတရုတ်အဲ့တော့အိန္ဒိယကကျွန်တော်အမြင်ကတော့အိန္ဒိယနိုင်ငံနဲ့တိုက် policy တည်းရင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy ရဆိုဆိုရင်တော့တနေတဲ့ဆိုတာဒုစရလုပ်တဲ့အဲနိုင်ငံတိုင်း policy ချင်းထုံးနေတယ်မမျှော်လင့်တော့မှာဟုတ်နောက်တစ်ခါဂျပန်ကသိမကြသေးခင်နေပိုင်းလေးကျမှာမြန်မာနိုင်ငံအရေးမှာတော်တော်လေးကျွားစိတ်ဝင်စားပြလာတာတွေ့တော့သူရဲ့ပတ်ဝန်းကျင်အသက်မှုနဲ့စိတ်ဝင်စားမှုကြောင့်များအာလုံများလုံနိုင်ပြီလေကမလားဆိုပြီးကျတော့အမှတ်နည်းနည်းတော့ပေးပါတယ
်ဆရာဒါပေမဲ့ဂျပန်ကတော်တော်များမစ္စတာဆာဇာကာဝါလာတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့စိတ်ပြီးတော့ပြင်းမကြည်လင်ဘူးဆိုတဲ့သဘောမျိုးသတင်းတွေမှာဖော်ပြရတာတွေ့ရပါတယ်သူရဲ့ဝင်ရောက်ဆွေးနွေးမှုအထူးသဖြင့်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အိမ်မှာရွေးကောက်ပွဲလုပ်ပေးပါဘာညာပြောတဲ့အခါမှာလောဆန်းစုကြည်ကသိပြီးမနှိမ့်မြူတဲ့လက္ခဏာပြတယ်လို့ရေးကြပါတယ်။အ
ဲနည်းနည်းဖြစ်ကြတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့ပေါင်းစပ်မှာဟုတ်ကဲ့ဒီခိုင်ပြည်ရဲ့နိုင်ငံရေးပြောရရင်တော့ဟိုတော်တော်လေးကျေပြမယ်နဲ့ရှုပ်ရှုပ်ဆိုတော့ပြောမှာ
ချင်းကျုပ်ပဲပြောပါဆ
ရာ။ဒီတာကိုစိတ်ဝင်စားမှုပြတာကောင်းပါလေ။ဒီရာကောင်းတယ်ဆိုတော့လည်းပဲအဲကျွန်တော်အမြင်ကတော့အဲဂျပန်လည်းပဲဟိုတိတ်ကြီးမြန်မာနိုင်ငံရဲ့အရေးကိုမဲ့နဲ့အဲ့ဒီနားမလည်တဲ့အနေထားရှိတယ်တော်တော်လေးဂျပန်နိုင်ငံကသူစီးပွားရေးနဲ့သူရဲ့ဒီနောက်ကြောင်းကိုကြည့်ရတော့ဒီမှာအလားအလာတစုံတရာအနေနဲ့တော့ရှိရလို့ထားကြတယ်တကယ်ချင်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာတရုတ်ကိုပေါ့ဆရာအဲ့တော့အရေးကြီးဆုံးတရုတ်ဆရာတို့ဒီမှာတရုတ်ရဲ့အလားအလာ
အော်ဒီနေ့စင်တာကောင်းစင်ပါဘာကြောင့်ကြားဝင်ရမလဲသူကကြားဝင်မလဲဆိုတော့ကျွန်တော်အမြင်ကတော့ဒီကြားဝင်ပြီးအောင်မြင်သွားရင်သူတို့ကနိုဘယ်ဆုရရင်တော့မဟုတ်တာဖြစ်တယ်နောက်တစ်ခါဗမာနိုင်ငံကိုချစ်လို့ခင်လို့မေတ္တာရှိလို့မဟုတ်တာလည်းသိကြတယ်။အဲ့တော့ကျွန်တော်မြင်တာကတော့အကျိုးစီးပွားကိစ္စဖြစ်ပါတယ
်။ဟုတ်ကဲ့
။မြန်မာနိုင်ငံမှာတရုတ်ရဲ့အကျိုးစီးပွားလားအင်တာမကြီးမားပါလေ။တရုတ်နိုင်ငံကဗမာနိုင်ငံကိုလက်ရည်ရှိစီမံချက်ကြီးတွေကနိုင်ငံတစ်ခုဖြစ်သူဆက်ဆံလာခဲ့တာ။သူဟာအတန်အတောကိုအောင်မြင်နေတဲ့အနေအထားတစ်ခု။ဟုတ်တော့အခုအနာတင်းတဲ့ကိစ္စမှာတရုတ်ဟာအဆိုးဆုံးပေါ့လေ။မနေ့ကအတ္တလန်တစ်မရည်ရလို့အဆိုးဆုံးအရှုံးဆုံးမှာတရုတ်ဖြစ်နေပါလေ
။
ဟုတ်ကဲ့။ဒါကဟိုမီဒီယာအမြင်ပေါ့နော်။နောက်တစ်ခါတရုတ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးရောပြည်သားမကြီးရောအကြီးငယ်ပြောတာကဒီနေ့ပမာပြမှာဖြစ်နေတာလေခါတရုတ်နိုင်ငံကမမြင်ကျင်တဲ့ငွေငွေတွေအဖြစ်ဖြစ်ဖြစ်တယ်လို့ပြောတာ။ဒါသူအမှန်တိုင်းပြောတာ။နောက်တစ်ခါသူထူးခြားချက်တစ်ခုကတရုတ်နိုင်ငံဟာတမ်ဘလုံးနဲ့ရောတော့အောင်ဆန်းစုကြည်နေရောဆက်ဆံရေးကောင်းပါလေဆိုရချင်တယ်ပြောတယ်။အဲ့လိုပြောခြင်းဟာတော်တော်အရေးကြီးတယ်။ကျွန်တော်မြင်လာတရုတ်ဟာဗမာနိုင်ငံနဲ့ပတ်သက်ရင်အနာဂတ်ဖြစ်ဖြစ်လက်ရှိဖြစ်ဖြစ်တော့ဆန်းစုကြည်တို့မဟုတ်ဘူး Party ရဲ့အခက်ကတော့သူအင်းမြင်မိတာဖြစ်လို့ဒါလေဒီဂျွန်ဆန်းစုကြည်နဲ့အနေယူခဲ့ပြောခြင်းဖြစ်ပါတယ်။အဓိကတော့အနေရီပေါ့နော်။ခဲ့ပြောခြင်းဖြစ်တယ်။ရဲလို့တာအခုစစ်ကောင်စီလက်ချက်လို့လို့ရင်တရုတ်ရဲ့အကျိုးစီးပွားတွေဟာအိုဘီမတော်ပွားပဲနဲ့ဆုတ်ယုတ်ကြရှိတယ်။အခုစကွေရင်တရုတ်နဲ့ထိမှန်မထားလို့တရုတ်စံတင်ရေးစိတ်သက်တည်ဖော်ပြမှုတွေလုံဆောင်ချက်တွေကတော်တော်ကြီးမားလာပဲ။အဲတော့ကအဲ့ဒီသူ့ရဲ့အကျိုးစီးပွားပါကွေရေးအတွက်တရုတ်ဟာဗမာနိုင်ငံကိုကြောင်းဝင်ဖို့ကြိုးစားကောင်းကြိုးစားပါလား။ကြိုးစားရင်လည်းပဲသူကအဖြစ်နိုင်ဆုံးနိုင်ငံတစ်ခုဖြစ်တဲ့တို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်စဉ်းစားတာတရုတ်ကြောင်းဝင်ပြီးတော့ဘယ်ဘာလုတ်ခိုင်းမလဲတရုတ်လုတ်ခိုင်းရင်တော့စစ်ကောင်စီဘက်ကလက်ခံမလားဘယ်လိုတော့အထောက်အထားတွေရတချို့ပြောရတယ်တရုတ်ဟာ ဗိုလ်ချုပ်မှုကြီးမြန်မာအွန်လိုင်းနဲ့တောင်ဆန်းစုညင်းသာပူပြီးနိစ္စမှုရှိတယ်။တောင်ဆန်းစုရဟိုးရွေးကောက်ပွဲနိုင်ခဲ့ပြီးဘာမှတော့မလုပ်ရသေးဘူး။ကိုစိုးနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လိုသမ္မတကကြိုဆိုခဲ့တယ်။နောက်ဗိုလ်ချုပ်မှုကြီးမြန်မာအွန်လိုင်းကလည်းကျွန်တော်ညခဏပြောနေသလိုပဲရုရှား TV နဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းနာပုံငမှုကိုမနိုင်တာဟာနောက်ကအင်အားကြီးနိုင်ငံရှိနေလို့ဆိုပြီးတရုတ်ကိုပြောသွားတာရှိတယ်။ဆိုတော့ဒီဟာကိုစဉ်းစားကြည့်ရင်တရုတ်ရဲ့စကားကိုရောဘယ်လိုပြောလာမလဲတော့မသိဘူးပေါ့လေ။စစ်တပ်ဘက်ကနားထောင်နိုင်တဲ့အခြေအနေရှိပါမလားဆရာ
။စစ်တပ်ကလည်းဗျာကျွန်တော်ဖတ်ဆုံးနှစ်ကလေးကတရုတ်ရဲ့အကူအညီမပါတဲ့နဲ့အာလာသိန်းရဲ့အစိုးရရဲ့စစ်စိုးရရဲ့လို့မရှိဘူး၈၈တောင်းလည်းသူလည်းပဲအသက်ဆက်ခဲ့ရတာ။အခုလည်းပဲတမရော်မှာကလည်းနဲ့ကိစ္စရီပေါ့နော်ဦးသိန်းစိန်လက်ထက်တော့တော့ချင်းဝင်ကိစ္စအတူကြီးကြီးနဲ့ချင်းဝင်ကိစ္စကြုတ်ကြရတယ်အခုလည်းပဲတမတော်အတွက်စစ်လက်နဲ့ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါအချက်တစ်ခုနောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကပမာပြမှာအကြီးကြီးရှိတယ်ဥပမာလက်မဲ့ကင်နေတဲ့ဖွဲ့စည်းတချို့ပေါ့နော်အဲဒါတရုတ်ရဲ့ order မတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တက်ကလည်းသိတယ်အဲ့တော့တရုတ်မှာတနည်းအားဖြင့် leverage ခေါ်တဲ့သူကအာဟိုဖဲချက်ကကောင်းကောင်းခိုင်တာလေအဲ့တော့နားမထောင်ရင်လေဘုံကျမှုကြီးမရောက်နိုင်ရနားထောင်မယ်အနေတည်းအခုတွန်းပို့ရင်ခါရတဲ့တွေတကယ်ပါဝင်ပတ်သက်မှုစစ်တက်ကခါခါပြည်မြင်လို့တော့မရဘူးဒီနေ့ခရ
ဟုတ်ကဲ့ဆိုတော့ဒီကနေ့မှန်းကြည့်တာပါဘယ်လိုများပြောလာနိုင်မလဲသူကဒီကောက်ပွဲရလကိုအသီးမှတ်ပြလိုက်လို့များပြောမလားသူဒီမဟုတ်ဘယ်လိုပုံစံမျိုးနဲ့များတေယုကသူတို့တွေပေါက်ပြီးမလဲဆိုတာလဲစဉ်းစားကြရပါဆရာ
ကျွန်တော်မြင်တာကတရုတ်ကတော့ဗိုလ်ချုပ်မှုကြီးမဲအောင်လားဖြစ်ဖြစ် MLA ဖြစ်ဖြစ်ပါလို့ပါလို့တော့သူပြောမယ်လို့မထင်ဘူး။ခုနကပထမအချက်ဆွင်းနေတယ်လို့ကအင်ဒိုနီးရှားဖြစ်ဖြစ်အာဆီယံဖြစ်ဖြစ်ကယူကောပွဲအသစ်လုံးမယ်ဆိုတဲ့ဂရီတီဘာဆိုတဲ့အချက်ဟာပေးချခြင်းခံရတော့မှဖြစ်တဲ့အတွက်တရုတ်ကလည်းဒီအကြောင်းလေးပြောလိမ့်မယ်လို့ကျွန်တော်ကမထင်ဘူး။တနည်းအားဖြင့်သူ့ရဲ့ပထမဦးဆုံးထုတ်ပြန်ကြေညာချက်လို့ပေါ့နော်။အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ကျေးဇူးပုံနဲ့အညီလို့ပါဆိုရကြဟာအတော်လေးဟိုဖြစ်မှန်တဲ့နေသက်တယ်ခင်ဗျအဲ့တော့သူကဆက်လက်ဆွေးနွေးရို့သူကတောင်းမဲ့ခင်ရတယ်နောက်တစ်ခါအခြေခံဥပဒေလည်းမဖြစ်ဖို့ဟိုသူကပြောလဲဆိုတော့ဒီချက်ဟာနှစ်ဖက်ကြားကြနိုင်တဲ့အနေအထားတရားကိုရပ်ဖို့ဆုတ်ထားပြီးတော့ဖြစ်တဲ့တွေ့ဒီကအဲ့လမ်းကြောင်းမဟုတ်ပဲတွန်းလိမ့်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ်
မြန်မာပြည်နာပြည်ပကဝင်ရောက်စည်းစမ်းနိုင်မယ့်အလားအလာနဲ့ပတ်သက်ပြီးဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာ CDM လှုပ်ရှားမှုကိုဘာကြောင့်ထောက်ခံလဲဆိုတာနဲ့အားကစားသမားတွေအနေနဲ့ CDM လှုပ်ရှားမှုမှာဘယ်လိုပါဝင်နိုင်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်ဘောလုံးသမားဟောင်းကိုတီဟာစီသူကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုယ်တရားစီသူရဲ့အခုဝန်ထမ်းတွေလုပ်နေတဲ့ CDM လို့ရှားမှုမှာဝန်ထမ်းတွေနဲ့အတူရက်တည်သွားမယ် CDM ကိုထောက်ခံတယ်ဆိုပြီးတော့ပြောထားတာတွေ့ပါတယ်အဲ့တော့အရင်ဆုံးသိကျင်တာကဒီ CDM ကိုထောက်ခံရတဲ့အကြောင်းရင်းကိုသိကျင်ပါတယ်ဗျဟု
တ်ကဲ့ပါအခု CDM ဆိုတာကကျွန်တော်တို့သိတာကတော့ကျွန်တော်တို့ဟိုဒီအစိုးရရဲ့ရန်လျာကိုလဲပတ်နေတယ်လဲပတ်နေအောင်ကိုရက်တန်သွားလုပ်ခဲ့ပေါ့နော်ဒါကလုံချောင်းမှုဖြစ်ပါတယ်အခုတစ်ခါကျွန်တော်တို့ဒီလုံချောင်းမှုမှာပါဝင်ရတဲ့အဓိကတော့ကျွန်တော်တို့အာနာရှင်အောက်မှာရှိတဲ့ရန်လျာကြီးသူရရန်လျာကြီးရက်တန်သွားအောင်လုပ်ဖို့အတွက်ကိုလုံနိုင်တဲ့သူတွေပါဝင်ဖို့အတွက်ကိုကျွန်တော်တို့ကထောက်ခံတယ်လှုပ်ပေါ်တာဘယ်လိုပေါ်မှာတိုက်တွန်းတယ်ဒီအတွက်ကျွန်တော်ပါဝင်ခြင်းဖြစ်ပါတယ်ဒီ CDM လုံနိုင်တဲ့အတွက်အဖွဲ့ဝန်ထမ်းတွေလည်းလုံနိုင်တယ်ကျွန်တော်လည်းမလုံနိုင်ဘူးဒါအဲ့ဒါကြောင့်မို့လုံနိုင်တဲ့သူတွေကျွန်တော်တို့ရဲ့သူရဲကောင်းတွေသူတို့ကအဆင်ပြေအောင်သူတို့ကတည်အောင်မတည်သေးတဲ့သူတွေတည်အောင်ဒီအတွက်ကြီးရွယ်ကြီးကျွန်တော်သုံးဆောင်ခြင်းဖြစ်ပါလေ
။ကိုတရားစီသူကဒီအာကစားလောကကအာကစားသမားတယောက်ပေါ့နော်တိတိကျကျပြောရရင်တော့မြန်မာလက်ရွေးစင်ဘောလုံးသမားတယောက်ဆိုတော့အာကစားသမားတွေအနေနဲ့ရောဒီ CDM လှုပ်ရှားမှုမှာဘယ်လိုပါဝင်လို့ရနိုင်တယ်လို့မြင်လဲ
။ဟုတ်ကျွန်တော်အနေနဲ့တော့ကျွန်တော်တို့အထက်ဌာနပေါ့နော်ဒါကတော့ဟိုနိုင်ငံကူစားပြုသွားကြတဲ့အခါရှိတယ်နိုင်ငံကူစားပြုလုပ်ဆောင်တဲ့အခါရှိတယ်ဒီအပိုင်းဒီမှာကျွန်တော်တို့ကအာဏာရှင်အောက်မှာရှိနေတဲ့ကူစားပြုပြီးလုပ်ဆောင်မဲ့ပွဲတွေအရာတွေကိုကျွန်တော်တို့ဝင်ရောက်ကစားခြင်းပြုလုပ်မှာမဟုတ်ဘူးဆိုတဲ့ဌာနနဲ့ကျွန်တော်တို့ပါဝင်ပူးပေါင်းပါမယ်ဖြစ်တော်တဲ့ဒီနေရာမှာ
ဒီအာကစားသမားတွေထဲမှာရောဒီ CDM လှုပ်ရှားမှုမှာပါဝင်တယ်လို့ပြောတဲ့ အနေထားဘလောက်လောက်ရှိလဲဗျ။ဟု
တ်အများစုတော့ရှိပါတယ်ဒါပေမဲ့အနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်လည်းပေါ်တော့ဒါကျွန်တော်တို့အားသာသမားရေဆန်းချမှုမှာဥပောင်ပြီးတော့ပေါ်ပြီးတော့ကျွန်တော်ပြင်ရင်းဒါကျော်နေတဲ့သူကတော့အခုလက်ရှိမှာဒိဋ္ဌိရဲ့အသေးမှာပွဲထွက်တာအနေနဲ့သူပူနိုင်ရလဲဆိုင်ရက်သိရှိတယ်ဒါကြောင့်ကျွန်တော်ပြောနိုင်တယ်သူကတော့ခတိအဖြစ်ပေးတာလေအဲ့တော့ကျွန်တော်သူ့ကိုယ်သာတွန်းနိုင်တာတော့သူကတော့အာနာသိင်းထားတဲ့အချိန်မှာဒီလိုမျိုးအချိန်ဒီမှာနိုင်ငံကူလာပြုတ်ကစားမယ်နိုင်ငံပွဲအထုံလုံးကိုပေါင်းကစားခြင်းမပြုပါဘူးလို့ခတိပြောတာရှိပါတယ်ဆိုဒီလောက်မှဒီလိုပြောတဲ့ကစားသမားအများစုလည်းရှိပါတယ်ကြာ
အရေးတော့အဖြစ်မလောက်လောက်ရှိလေတသိန်းလုံးလား
တပင်းလုံးတော့မဟုတ်တာတပင်းတော့တချို့ကြတော့မှနိုင်ငံဆောက်ကစားနေတဲ့ player တွေကြတော့သူတို့ရဲ့စာချုပ်တွေကနိုင်ငံရေးဝင်ဥပပေါင်းလို့မရတဲ့ player တွေလည်းရှိတယ်။ဒါကြီးအများစုကတော့အောင်ကစားခြင်းမပြုဘူးလို့တော့ပြီးပြတာတော့ရှိပါတယ်ကြ
။ကိုတရားစီသူကပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့လား
။ဟုတ်ကဲ့ကျွန်တော်မဲပေးခဲ့ပါတယ်ကျွန်တော် MLB ကိုမဲပေးခဲ့ပါတယ်ကြ
။အခုလိုမျိုးကိုပေးလိုက်တဲ့မဲတစ်ခုအခုလိုမျိုးလစ်လျှူခံလိုက်ရတာပေဖြတ်ခံလိုက်ရတဲ့အနေအထားပေါ်မှာရောဘယ်လိုမြင်မိလဲ
။ဟုတ်ကျွန်တော်ကဘလုံးတမန်နေတဲ့ဘလုံးလိုပဲပြောနေတာလေ။ကျွန်တော်သူ့တာပြီးတော့ရှင်းပြရင်လည်းကိုယ့်အပြင်မှာကိုယုံကြည်ချက်အပြည့်နဲ့ကျွန်တော်လက်ကျေမဲ့တဲ့ကံမွေးစားပြီးကံမွေးအဆုံးဖြတ်အချိန်ရောက်သွားပြီ။စားစားရင်မှကျွန်တော်မဲရီပြီးရပြီးရကံမွေးဆုံးဖြတ်ချိန်ရောက်ပြီ။မဲရီကြီးတွက်ပြီးဒါပွက်ပြီးကံဒီမှာပွက်ပြီးပွက်ပြီးရချိန်မှာမဲရီအတွက်ကြလည်းကျွန်တော်နိုင်တယ်။ဒါပေမဲ့နိုင်ပြီးသွားမှအော်အားလားချင်းဆက်ဆက်ဗျာဒီပွဲကြီးကမှားနေပါလေဒီပွဲကြီးကမှန်ပါဘူးဆိုပြီးတော့တော့လက်မခံနိုင်တဲ့အရာမျိုးတွေနဲ့လှုပ်ဆောင်သွားတဲ့အားမျိုးကတော့ကျွန်တော်မှမဟုတ်ပါဘူးဘယ်ဒီဘူးလူကလက်မခံဘူးဗ
ျအခုဆိုရင်ဒီဟာနဲ့ပတ်သက်ပြီးတော့လည်းဒီနိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်လာတယ်အဲလူတွေတော်တော်များများလည်းပါဝင်ကြတယ်ဒီထဲမှာလူငယ်တွေတော်တော်များများပါဝင်နေတာကိုတွေ့ရပါတယ်ဒီပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်အသက်34နှစ်ရှိပြီကျွန်တော်ဒီကိတူအစိုးရအောက်ချုပ်တာကိုကျွန်တော်10နှစ်လောက်တက်ခံပြီးတော့ဒါကိုပြေကြုံနေရတယ်အဲ့မတိုင်ခင်ကလည်းတက်တဲ့အောက်ချုပ်တာတွေနဲ့ကြီးပြင်းလာတဲ့သူတယောက်ဗျာဒီအချိန်မှာဖိုင်ကွာလဲဆိုတာအများကြီးကိုကျွန်တော်ပြီးဝင်ရခဲ့တယ်မိသားဝင်ရခဲ့တယ်ညီတွေးဝင်ရခဲ့တယ်ကျွန်တော်ကိုယ်တိုင်အနေနဲ့ပြောမလို့ကျွန်တော်အာနာမသိနေချိန်မှာကျွန်တော်အမှန်လေးအများကြီးခါရတယ်တော့ကျွန်တော်ဘာကြီးဖြစ်ချင်လဲဘာကြီးလုပ်ချင်လဲဆိုတာလုံးလို့ရနေပြီအချိန်မှာညင်နေရကြအပေါ်လုံးမယ်လို့လုပ်တဲ့ဟာကြီးကအခုချိန်မှာတော့အကြောင်းများဟာလို့လို့ရမယ်တော့မသိတော့ဗျာကျွန်တော်တို့ကဟိုမနက်ဖြန်မှာကျွန်တော်တို့ဟိုကျွန်တော်ဆန္ဒပြမှာလားကျွန်တော်ဘိုင်လို့မှာတလောက်ပြန်အလှန်ရလွယ်ဆိုကျွန်တော်ကနောက်ကိုယ့်ရဲ့ပြောင်းမဲ့ချက်ကိုပန်းနိုင်အရှင်းလို့ငင်းငင်းမရှိတော့ဗျာအဲ့လိုမျိုးဖြစ်နေအဲ့လိုပဲကျွန်တော်လူပဲကျွန်တော်လူငယ်တွေလူငယ်တွေပဲတော်တော်ငယ်တဲ့လူငယ်တွေကိုယ့်အောင်ဆိုးသေးရဗျာသူတို့ဘဝမှာသူတို့ဖြစ်နေရည်မဲ့ချက်တွေရှိတယ်လောက်အောင်မဲ့အကြာရှိတယ်ဒီအတွက်လည်းဒါသူတို့မှာခပီးရဝင်လာခံစားမလို့ကျွန်တော်မြင်ပါတယ်ဒါကြောင့်ပဲလူငယ်တွေလူလက်တိုင်းလေအကုန်လုံးပြည်သူတွေအားလုံးကပါဝင်ခဲ့တာပါဒီ
စီဒီအမ်လို့ရှောင်းမှုကအခုဆိုရင်တော်တော်လေးလေးအချိန်ဟုန်နဲ့လုံနေကြတာပေါ့နော်လုံတဲ့သူတွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအကြောင်းမျိုးမျိုးကြောင့်မလုံနိုင်သေးတဲ့သူတွေမလုံသေးတဲ့လူတွေရှိတယ်ဆိုတော့ဒီလုံရှောင်းမှုမှာဟိုမပါဝင်သေးတဲ့သူတွေကိုရောဘယ်လိုမျိုးသတင်းစကားပေးကြင်ပါလဲ
အဓိကမပါဝင်သေးတာတော့ကျွန်တော်မမြင်နိုင်တဲ့သူရဲ့ပြည်သူသူရဲ့မိသားစုအခက်အခဲရှိတယ်ဒါမှမဟုတ်သူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံပေါ့နော်အခုလုံးမကိုစားမယ်ဆိုရဲအတွေ့အမျိုးတွေကြောင့်ပေါ့ပါဝင်လာတာသူမျိုးအချက်တွေတော့သူကအကြောင်းပြအကျိုးတင်နေရောရှိမှာပါဒါပေမဲ့ရှင်းပြီးစဉ်းစားပေးကြည့်ပါဟိုလူသားဆန်သွားပေါ့နော်ဘာကြီးကွာခြားနေလဲဘယ်လိုဖြစ်နေလဲဆိုတာကိုရှင်းပြီးတော့စဉ်းစားပေးပါစဉ်းစားပေးပြီးရဲ့ဉာဏ်နဲ့မှပဲပြည်သူတွေအားလုံးရဲ့သာနာဖြစ်တဲ့စစ်အာဏာရှင်ကြဆုံးဖို့ချုပ်ချဖို့အတွက်အရေးကြီးဆုံးလှုပ်ဆောင်မှာဖြစ်တဲ့စီရီယံကိုပါဝင်ပေးကြပါလို့ပြည်သူတရားဥပဒေနဲ့လည်းပို့ဆောင်ပါတယ်ပေါင်းဖို့လည်းဖိတ်ခေါ်ပါတယ
်စီရီယံမှာပါဝင်နေတဲ့သူတွေကိုသူတို့ကအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေအတင်းကျပ်အလုပ်ပြန်ဆင်းခိုင်းတာတွေရှိတယ်တချို့ဆိုရင်ဖမ်းဝရမ်းထုတ်ထားတာတွေလည်းရှိသလိုဒီဖမ်းဆီးခံလိုက်ရတဲ့သူတွေလည်းရှိတယ်ကိုတရားစီသူအနေနဲ့ရောဒီပေါ်မှာတစုံတရာစိုးရိမ်မှုရှိလား
တော့ပမာအစီအတော့ဒီလိုမျိုးတုံ့ပြန်မှုမှာပါဝင်တယ်ဖမ်းခံရတဲ့လူတွေတွေ့ရတယ်ဖမ်းခံမှာပြည်ပြည်နဲ့စီရင်လုပ်လာတဲ့ဟိုတော်ရဲ့သူရဲကောင်းတွေအများကြီးပါတယ်ဒီတယောက်ရှိစီတို့ပြည်သူတယောက်နေနဲ့တွေ့ကြရင်တော့အရန်ကိုလေးလာပါတယ်အဲ့ဒါပမာဖြစ်နေတုံ့ပြန်တာဒုတိယအဖြစ်နေရတော့ကျွန်တော်ကိုယ်တိုင်ကခဏပြောလို့ပဲဟိုပြည်သူအဆိုးရအောင်ချုပ်တဲ့စနေလို့ကျွန်တော်မြင်တယ်ဒီကမတိုင်ခင်မှာအောင်ချုပ်ခဲ့တဲ့ကျန်ရအောင်လည်းကျွန်တော်မြင်ခဲ့တယ်အားရပါချွားရတယ်ဆိုတာလည်းကျွန်တော်ပြည်ပြီးတော့ ဟိုအထူးအလွယ်ကူဆုံးပြောပြချင်တာဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့ဆယ်နှစ်မှာကျွန်တော်ဖန်နဲ့ကျွန်တော်ထင်တဲ့အရာတွေကျွန်တော်ဝန်ကြီးချုပ်မကောက်ဘူးဘူးလို့ကျွန်တော်အကျိုးပင်အကြောင်းလို့ပေါ့နော်ဒါကြီးအားလုံးပြပန်းဝင်ရှိရယ်ကျွန်တော်ကိုယ်ပိုင်လွတ်လပ်ခွင့်ရှိရယ်ကျွန်တော်ကိုယ်ပိုင်ပြောသူဝင်ရှိရယ်ဒါပေမဲ့ဒီအချိန်တွေအားလုံးကဒီဟိုအရင်တော့လိုပဲပြန်ထွက်သွားမယ်ကြောက်ခဲ့လို့ပြောရမယ်အချိန်မျိုးကျန်ရောက်သွားတဲ့ပုံစံမျိုးညင်ရပြီ။ညင်ရအောင်မမြင်ခဲ့ရအောင်ဆိုတော့တော်ဒီအချိန်မှာဒီအရေးဘုရားကမယ်ဆန္ဒပြရတဲ့ပုံမှာပေါ့ဒီလိုမျိုးတုံ့ချမှုဆိုတာလည်းပုံမှာမဟုတ်ဘူး။ဒါပေမဲ့ဒီနှစ်ခုပဲပြနေတာကိုဖြည်းဖြည်းချာချာမြင်လိုက်ရတယ်၊သိခွင့်ရတယ်။ဒီအတွက်ကျွန်တော်ကစီရီယံမှာတုံ့ချမှုမှာပါဝင်တယ်။အဲ့ဒီအတွက်ကြောင့်ဖြစ်လာမယ့်အရာတွေအားလုံးလည်းကျွန်တော်မကြောက်ဘူး။အပုံလုံးကိုရဲဝဲရင်ဆိုင်တော့မှဖြစ်ပါရဲ့ပေါ့။
မြမလည်းရွေးစဉ်ပေါ်လုံးသမားဟောင်းကိုတီဟာစီသူကိုကိုရနိုင်ဆက်တွေမြင်မြန်ထားတာပါအခုထုတ်လွှင့်ပေးနေတဲ့မနေ့ပိုင်း6နိုင်ကနေ9နိုင်အထိတနာရီစာအစီအစဉ်အားလုံးကိုမနေ့8နိုင်ကနေ9နိုင်မှာလိုင်းတူမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုဝေဖန်အကြံပေးစာပေးဖို့လိုရင်တော့ VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်
မနက်ကမှစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတာကြောင့်ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုထိခိုက်မှာစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ
် Today the UN team in Myanmar says it is gravely concerned that the recent events will jeopardize the COVID-19 vaccination effort that is underway
မနက်ကမှကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အမျိုးသားအဆင့်စီမံကိန်းတစ်ခုကိုအခိုင်အမာပြင်ဆင်ရေးဆွဲထားပြီးမြန်မာနိုင်ငံကကြုံရတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအလွန်အမင်းစိုးရိမ်နေကြတဲ့အကြောင်းဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရီရှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုစစ်တပ်နဲ့ရောဖေရှားခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ပါဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ
် Indonesia akan terus melanjutkan komunikasi dengan semua pihak
မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုတက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုသွားမှာဖြစ်ကြောင်းလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြောဆိုလိုက်တာပါမြန်မာစစ်တပ်ကအာဏာသိမ်းပြီးဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံရဲ့ဝန်ကြီးဖြစ်တာဝန်ပေးထားတဲ့ဦးဝနာမောင်လွင်နဲ့ဗိုလ်ထုနေကထိုင်းနိုင်ငံဒွန်မောင်းလေးစိမ်းမှာတွေ့ဆုံရမှာတော့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်နေအကြောင်းနဲ့သူတို့ထံရုံမဖြစ်အောင်ထိန်းထိန်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရွေးကောက်ပွဲအနေနဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆွေးနွေးရမှာလဲအလားတူအင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်တွေကိုပြောဆိုခဲ့တဲ့အကြောင်းလဲသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မတိမငြိမ်အခြေအနေကြုံရချိန်မှာပြည်ပရောက်မြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကနေရပြန်မဖို့ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်
We continue to urge all countries in the region contemplating returning Burmese migrants back to Burma.
ဒီသတင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်စီစဉ်နေကိုကြေဆိုင်ထားကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Ned Price ကဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာစစ်တပ်ဟာဘာသာမတူသူတွေနဲ့လူနည်းစုတွေပေါ်အရင်တုန်းကလည်းလူခွင့်ရချိုးပေါက်ခဲ့ပြီးတဲ့အစဉ်လာတွေရှိရာကြောင့်နေရပြန်ပို့ခင်မှာကာဝယ်ဆောက်ရှောက်ဖို့လိုအပ်တဲ့သူတွေပါမပါဆိုတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကစစ်ဆေးခွင့်ရဖို့လိုကြောင်းလည်းပြောဆိုခဲ့ပါတယ်။ကကွတ်မှုတွေကြားကပဲမလေးရှားနိုင်ငံထိန်းသိမ်းစခန်းတွေကမြန်မာနိုင်ငံသားတထောင်ကျော်ကိုဒီတစ်ပတ်ထဲနေရပြန်ဖို့လည်ပြီးတဲ့နောက်အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်းနဲ့လူခွေရလှရှောက်မှုဖွဲ့တွေကဝေဖန်မှုတွေထွက်ပေါ်နေတာပါ။နေရပြန်ဖို့မဲ့စီစဉ်ကိုစံငန့်ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားကနာမည်ပြန်ဖို့ဆုံးဖြတ်ခဲ့တာစစ်ပြက်စရာဖြစ်ရကြောင်းလဲကုလသမဂ္ဂထုခုစရ9ယောက်ကပေါ်ထူးနေမှာပူးတွဲချင်ညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီကနေ့မနေ့ပိုင်းစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ကြာတာပရင်းနေညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ပြီးတော့နားဆင်နိုင်ပါတယ်ဒီမနေ့ပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ် တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပညာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသစင်အောင်ပါရှင
This program has come to you from the Voice of America, Washington.